မြန်မာနိုင်ငံမှာပြည်တွင်းစီးပွားရေးတိုးတက်အောင်သမဝယ်မှာစနစ်ကိုပြန်ကျင့်သုံးဖို့စစ်ကောင်စီခေါင်းဆောင်ကပြောဆိုခဲ့တာပေါ်ဝေဖန်မှုတွေရှိနေပါတယ်။ဒီအကြောင်းသတင်းပေးပို့ထားတာကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ညာ။
ပြီးခဲ့တဲ့ရက်ပိုင်းနေပြည်တော်မှာလုတ်ခဲ့တဲ့အစိုးရစီဝေးတစ်ခုမှာစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစီးပွားရေးမှာဒီစနစ်ကိုကျင့်သုံးဖို့ပြောဆိုခဲ့တာဖြစ်ပါတယ်။တမဝါယမအသင်းများဖွဲ့စည်းပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ကုန်ထုတ်လုပ်ငန်းများမှာတမဝါယမစနစ်ကိုကျင့်သုံးကာဆက်ယုံအလုပ်ယုံများတည်ထောင်စေလိုတယ်လို့ပြောပါတယ်။အဲ့ဒီလိုဆောင်ရွက်နိုင်ဖို့စစ်ကောင်စီကအရင်အနည်းဤပညာနဲ့တခြားလိုအပ်တာတွေကိုထောက်ပံ့ကူညီသွားမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီစနစ်ဟာအကောင့်ထက်အစိုးပိုများနိုင်တယ်လို့ဆိုရှယ်လစ်ခေတ်တမဝါယမမှာတာဝန်ထမ်းဆောင်ခဲ့မှုတဲ့ဦးချင်းမြင့်ကပြောပါတယ
်။ဘယ်စီမြင်လဲတရုတ်တို့ကမ္ဘောဒီးယားတို့လာအိုတို့ဗီယက်နမ်တို့ကတော့မှာဈေးဝယ်စီးပွားရေးစနစ်ကိုပြန်သွားတာဈေးဝယ်စီးပွားရေးစနစ်ကိုမကျင့်သုံးတော့ဘဲနဲ့တော့မှစနစ်ပြန်သွားမယ်ဆိုတဲ့ဥစ္စာဘယ်လိုအောင်မြင်မလဲပြီးတော့ဘယ်လူတွေကလာရင်းနှီးမြှုပ်နှံမှာလဲပြီးတော့အဲ့လိုဆိုကိုထုံးလုပ်မှုတွေကဘယ်လိုလုပ်တယ်မှာလဲဒီဈေးကွက်စီးပွားရေးစနစ်ကိုသူမနိုင်တော့ဘယ်လိုမှမနိုင်တော့မနိုင်တော့တဲ့အခါကျတော့ကြီးနိုင်လက်နိုင်အပေါ်ကနေအာဏာနဲ့အုပ်ချုပ်မဲ့တမမစနစ်ကိုပြန်ပေါင်တဲ့ပုံမှာတမမစနစ်ကလူထုဆန္ဒမပါဘဲနဲ့လုပ်မရဘူးမအောင်မြင်ဘူးလူထုဆန္ဒပါမှာပြောလေအပေါ်ကအုပ်ချုပ်တယ်လို့လည်းဒီမိုကရေစီအစိုးရဖြစ်မှာအောင်မြင်တာပြီးတော့အဲ့ဒီတော့မှမှာဘာဆိုးကျိုးဖြစ်လဲဆိုတော့မကောင်းတဲ့ပစ္စည်းတွေကိုပြည်သူတို့စားသုံးရတယ်တန်းစီရတယ်အချိန်နေကုန်တယ်လောလက်စားတယ်အဲ့အဲ့လိုမျိုးတွေပေါ့ကွာအဲလုပ်ငန်းဝင်ရှိတဲ့အတွက်ချမ်းသာသွားတယ်အဲ့ဒီဟာတွေပဲဆိုးကျိုးတွေရတော့နော်
လက်ရှိဒီဇယ်ဖွဲ့စည်းပုံမှာဈေးကွက်စီးပွားရေးစနစ်ကိုကျင့်သုံးမယ်လို့တရားဝင်ပြတ်ထန့်ထားတာကြောင့်ဒါကိုဖီလာဆန့်ကျင်ပြီးတမဝယမစနစ်ကိုပြန်ထူထောင်ဖို့လုပ်တာကဖွဲ့စည်းပုံကိုပြက်ပြယ်စေတာဖြစ်တယ်လို့ဖွဲ့စည်းပုံကိုကျော်လွန်လှုံ့ဆော်တာဖြစ်တယ်လို့ဥပဒေပညာရှင်တို့ကထောက်ပြပါတယ်။ဟိုဘုမင်းလေးကတော့
လက်ကျန်လို့တဲ့သဘောပဲ။ဒါကြောင့်ဒီဖွဲ့စည်းပုံတရားဥပဒေပုံမှန်35မှာတည်ရင်းပြတ်ထန့်ထားပြီလား။နိုင်ငံတော်ရဲ့စီးကွက်စီးပွားရေးစနစ်ဒီဘေးကစီးပွားရေးစနစ်ဖြစ်ပြီလို့ပြောထားပြီလားအဲ့တော့ကိုမဘာပြန်ပြောတော့ဘူးဆိုတော့ဟိုနေရာဒီဝေးမှာဈေးကွက်စီးပွားရေးစနစ်မှာတဲ့အစိုးရဘာမှဝင်ရောက်ပြီးတော့ဆက်ဖက်ပိုင်မှမရှိဘူးတော့မှစနစ်ကိုတုံးတယ်ဆိုတော့ဒါအသေးပဲမရှိဘူးလေဒါနဲ့တော့ရှိချင်ဘူးကိုမ35နဲ့အတိအကျဆန့်ကျင်တယ်လို့ကိုမင်းတို့အစိုးရဘွဲ့လိုက်တော့မှပြင်းနေပြီဖွဲ့စည်းကြည့်ထောင်ပြီးလုပ်ကြတာတော့ရှိသွားရှိမှာပေါ့တို့တော့ဒီဝါရီစနစ်ဒီလိုမျိုးတမမစနစ်ကြီးအစွန်ကြောင်းလို့ကတော့ဘယ်လိုမှမအောင်မြင်နိုင်ဘူး။အောင်မြင်စရာအကြောင်းဘာမှမရှိဘူး။ဒီရပိုပြီးခက်ခဲသွားဖို့ဒီရပိုပြီးဒုက္ခရောက်သွားဖို့ပဲရှိတယ်။
ဒီစနစ်ကိုပါလီမန်ခေတ် 1950 ပတ်ဝန်းကျင်မှာစံစဘာနဲ့ကောက်ပဲသီးနှံရောင်းဝယ်ထားမှာပဲကျင့်သုံးခဲ့ပေမဲ့ဆီယနာရှင်ဥနေဝင်လက်ထက် 1962 ခုနှစ်ပတ်ဝန်းကျင်မှာတော့လေယာဂန္ဓာ၊တန်ငါဂန္ဓာ၊တစ်တောဂန္ဓာ၊ဆက်မှုလက်မှုဂန္ဓာ၊လျှက်စက်ဂန္ဓာ၊စောက်လုပ်ရေး၊ငွေရေးကြေးရေး၊လူမှုရေး၊အိမ်ငှားပြည်တွင်းလက်ကားကုံသွဲရေးပြည်တွင်းလက်လီကုံသွဲရေးခန္ဓာများစတဲ့ခန္ဓာအလုံးမှာပါလုတ်ကင်လာခဲ့တာဖြစ်ပါတယ်။အမည်မဖော်လိုတဲ့ရန်ကုန်မြို့ကအမျိုးသမီးတူကတော့တမဝါယမမှာစံတန်းစီပြီးစားခဲ့ရတဲ့ငယ်စဉ်အတွေ့အကြုံကိုပြောပြပြီးတန်းစီစနစ်ပြန်သွားရမယ့်အခြေအနေကိုမနှစ်မြို့ဘူးလို့ဆိုပါတယ
်။ဒီမှာတော့လို့စီစာအုပ်ဒီနဲ့စံလေးတတိယကိုဘယ်လိုထဲကနေသွားတန်းစီရတာလဲ။ပြောတာစိန်စံနေပေးတာကြမ်းထော်ပြီးတော့မျက်စိတွေဘလဘွားလေတမဝါရမလေအဲ့လိုရွှေဝါစက်ပြတောင်းတို့ဟိုနေဖျောင်းနိုင်တို့နိုးစီတို့အဲ့ဒီလိုပေးလေအဲ့လိုသတ်တန်းစီရတာလေအဲ့လိုတန်းစီတန်းစီပြီးတော့ဟိုပညာဈေးပို့ပေးပြန်ရောင်းပေါ့
စီးပွားရေးပညာရှင်တူကတော့စစ်ကောင်းဆောင်အနေနဲ့ဒီစနစ်ကိုကျင့်သုံးမယ်ဆိုရင်တိုင်းပြည်စီးပွားရေးပိုဆိုးလာနိုင်တယ်လို့ပြောပါတယ
်ဒီမှာပြင်ချင်းနေတရားခင်ဗျာနိုင်အောင်မြင်ရအောင်လည်းမရှိတမမရဲ့ဘောတရားကအချိန်ကအချိန်ကောင်းလေဟိုတကယ်ကြည့်အောင်ကောင်းနေပုံနဲ့အကျိုးများရှိတဲ့စနစ်တွေပဲအဲဒီကတော့တမမမမြင်နေနော်ဒါမျိုးလည်းကြက်ခဲဒါမျိုးလည်းရှိကနေရောအုပ်ချုပ်စီမံတဲ့စနစ်ရောအချိန်ကစနစ်ရောဘုံအောင်မြင်မှုကြောင့်လည်းမရှိတကယ်လေလေတွေ့ဖို့လုပ်နိုင်မှာမလားဆိုတာမြိုက်တန်နဲ့ဆိုပါလေစိတ်ကူးပေါက်ရအင်ပရှမလီပေါ်တော့စိတ်ကူးပေါက်ရပေါ်ဘောဆန်ဆန်ပါပဲ
မြန်မာဆိုရှယ်လစ်ပါတီခေတ်တစ်ခုလုံးတမဝါယမစနစ်ကျင်းသုံးခဲ့ပြီးနောက်ဗိုလ်ချုပ်မှူးကြီးတန်းရွှေလက်ထက်1992ပတ်ဝန်းကျင်မှာ1980တမဝါယမအသင်းဥပဒေပါပုံမှန်တချို့ကိုဈေးကွက်စီးပွားရေးစနစ်နဲ့အညီပြင်ဆင်ဖြည့်ဆွတ်တာတွေပြန်လည်ပြုလုပ်ခဲ့ပါတယ်။ တမဝါယမအသင်းဥပဒေကိုထပ်မံပြင်ဆင်ပြဋ္ဌာန်းခဲ့ပြီးတမဝါယမအသင်းသစ်များဖွဲ့စည်းခဲ့ပေမဲ့နောက်ပိုင်းမှာဒီစနစ်ကိုကျင့်သုံးတာသိမရှိခဲ့ပါဘူးရှင်။